ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားဒေသမှာဝမိုင်းလားနဲ့အစိုးရတပ်တွေစီးရီးပြင်ဆင်တာတွေရှိတာကြောင့်အနီးပတ်ဝန်းကျင်ကဒေသခံပြည်သူတွေဟာအထိတ်တလန့်ဖြစ်နေကြပါတယ်။လွန်ခဲ့တဲ့လကမိုင်းလားဒေသကိုလာရောက်တပ်ဆွဲထားတဲ့ဝတပ်တွေကိုဒီကနေ့နောက်ဆုံးထားဆုတ်ခွာပေးဖို့အစိုးရတပ်မတော်ကအကြောင်းကြားထားပြီးဝတပ်ဖွဲ့ကဆုတ်ခွာမပေးရင်တိုက်ပွဲတွေဖြစ်ပွားလာမလားဆိုတဲ့စိုးရိမ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းကတပ်ဖွဲ့တွေကြားစီးရီးတင်းမာမှုနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတော့ကုမိုးစောကပြောပြပါမယ
်။ဟုတ်ကဲ့ပြီးခဲ့တဲ့စက်တင်ဘာလနောက်ဆုံးပတ်မှာ UWSA ကဝါပြည်သွေးစည်းညွှန်ရေးတပ်ဖွဲ့ကရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးခေါ်မိုင်းလားလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညွှန်ရေးတပ်ဖွဲ့ NDAA ရဲ့တပ်စခန်း၃ခုကိုသိမ်းယူတပ်ဆွဲခဲ့ပါတယ်။ဒီလိုတက်ဆွဲထားတာကိုဒီလ24ရက်နေ့နောက်ဆုံးထရုပ်သိမ်းဖို့အတွက်ဝါတက်ဖွဲ့ကိုအစိုးရတက်မရောတရီဂန်တိုင်စစ်ဌာနချုပ်ကညွှန်ကြားခဲ့ပြီးတဲ့နောက်23ရက်နေ့မှာမိုင်းလားအဝင်ဂိတ်တွေကိုပိတ်ဆို့ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးခေါ်မိုင်းလားဒေသတွင်းကအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံတအူးကလောလောဆယ်အခြေအနေကိုအခုလိုပြောပါတယ်။
ကိုဒီဝါတက်တွေတင်ထားတဲ့အပြည့်ဝန်တာဘင်းကိန်းကစခန်းတစ်ခုမှာအဲ့ရနေရောပြန်ဆုတ်ပေးဖို့ပေါ့နော်ဘွားတွေကိုအမိုင်လာလေသူတို့စီမှာဝင်ပြီးတော့မြန်မာပြည်သားတဲ့လူငယ်ရချောက်ဝါရှိတဲ့မှာဒီချောက်ရှိတဲ့တပ်တွေကိုဆုတ်ပေးဖို့ပေါ့အထူးလေးကလည်းတောင်းဆိုတယ်သူမဆုတ်ပေးလို့ရှိရင်တပည့်နမဲ့အခြေအနေဒီနေ့မှဖြစ်နေတာပေါ့ကျတော့တိုက်ပွဲဖြစ်မယ်လို့အမှန်တော့ပေါ့တချို့ကလည်းမဖြစ်ဘူးပေါ့လေအပါစီရောဆိုတော့ဒီမင်းချန်နဲ့စီဗီကြားထဲမှာရှိတဲ့ဒီအထူးလေးကကင်းစကန်ကိတ်ဒီမှာလည်းကွန်စတန်ပိုင်းသွားကြတယ်လေအထူးလေးကကပိုင်မိုင်းချန်တက်ကတက်လာတဲ့ဝါတက်ကလည်းဒီဘက်ကမတက်နိုင်ဘူးသူကလည်းဟိုဘက်မှာပဲတက်နိုင်ရှိတယ်ဒီအစိုးရတပ်ဖွဲ့ကလည်းဝါဒေသတိကျတွေကမိုက်ခမင်းရအန်ဒီကြတယ်မှာကိုသင်ရတူးချက်ပြီးချထားတယ်
ဝါဒေတာနဲ့နီးစပ်တဲ့မိုင်းခတ်မိုင်းရန်ဘက်ကပြည်သူတွေကတော့ဒေတာရင်းစစ်ပြင်ဆင်မှုတွေကြောင့်အထိတ်တလန့်ရှိနေတယ်လို့လည်းဆက်ပြောပါတယ
်။အခုကဒီမိုင်းခတ်ရဲ့မိုင်းရန်ရဲ့တက်ပါလေအခုကနည်းနည်းလို့လို့ဖြစ်နေတယ်လေ။မိုင်းခတ်ကိုအခုဒီဟိုတက်တော့ဖက်ကနေပြီးတော့မှနည်းနည်းကြီးရအမြောက်တွေအမြောက်တင်ကားတွေပေါ့နော်။ဟိုပြလာတဲ့ခါကျတော့ဒီဘက်ကိုတိုးဝင်လာတဲ့ခါကျတော့အဲ့ဒီမှာဝါနဲ့မိုင်းရန်နဲ့ဒါဆိုလေနေဘာလို့မဆုတ်သွားလို့ရှိရင်တိုက်ပွဲဖြစ်မယ်ဆိုတော့ခလောခလောခလာလေးထွက်နေပြီးတော့လူတွေကထွက်ပြေးနေကြတယ်ဆက်ကလည်းဒီကိုစင်ရိုက်တိုးချက်ပြီးထိုးလာတော့လူတွေကအခုဒီမိုင်းရန်ဖက်ကလည်းပြေးကြတာပေါ့မိုင်းရန်မိုင်းတွေဆက်ကပြေးကြတယ်မင်းကဘက်ကတော့ဘာမှမပြေးပါဘူးဒီဘက်လူတွေကတော့အကုန်လုံးအဓိပ္ပာယ်နဲ့စောင့်ကြည့်နေကြတော့
ပြီးခဲ့တဲ့ရက်အတွင်းကဝါတက်ဖွဲ့တက်ဆွဲရာဒေသမှာအစိုးရစစ်လီရင်ပြန်တွေပြန်ဝဲတာတွေရှိသလိုကျိုင်းတုံနဲ့မိုင်းဆက်လီရင်ကွင်းမှာလည်းအစိုးရလေတပ်ကအင်အားဖြည့်တင်းနေပြီးမိုင်းလားကိုတွားရောက်အလုံးလုံးကင်သူတွေကျင်းတုံမြို့ကိုပြန်လာနေတာအများပြားရှိတယ်လို့လဲဒေတာကန်တွေကပြောပါတယ်မိုင်းလားဒေတာကဝါတက်ဖွဲ့တွေပြန်ရုပ်သိမ်းမသိမ်းဆိုတဲ့အခြေအနေကိုတော့ဝါဒီမိုကရက်တစ်ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်ပေါင်းနှက်ကအခုလိုသုံးသပ်ပါတယ်အဲ
့ဒီဥစားကတော့သူတို့ရခိုင်ကလေးကနေကြတဲ့စခန်းသူတို့ကဒီတိုင်းနဲ့ဆက်လက်နေမယ်ဆိုတဲ့အကြောင်းဒါသူတို့ရဲ့ဟိုးခမပီကုန်နေပါဒီခေတ္တရေကသူတို့နေလာခဲ့တဲ့စခန်းပေါ့ဗျာ။နော်။အေးဒါကြောင့်မို့သူတို့ကဒီလိုပဲဆက်လက်ပြီးရပ်တည်နေသွားမယ်ဆိုတဲ့တောင်းလို့ရသည်ရ။မိုင်းလာနဲ့သူတို့နဲ့ဒီလိုသဘောတူညီချက်အတိုင်းနေလာခဲ့တဲ့ဥစားဖြစ်တဲ့အတွက်ကြောင့်သူတို့ကဆက်လက်တော့အဲဒီနေမယ်ဒီပေါ်မှာဘာမှပြဿနာမရှိပါဘူးဆိုတဲ့သဘောပေါ့ဗျာ။
စတင်ပါလာနောက်ဆုံးပတ်မှာဝါတက်ဖွဲ့ကသိယူခဲ့တဲ့မိုင်းလာစခန်းတွေဟာ2009ခုနှစ်ကတည်းကဝါတက်ဖွဲ့တွေအခြေပြုလှုပ်ရှားခဲ့ဘူးသလိုစီရေးအရာအရေးပါတဲ့နေရာတွေဖြစ်ကြောင်းစီရေးလေးလာသူတွေကသုံးသပ်ပါတယ်။မိုင်းလာအဖွဲ့ဘက်ကလည်းဝါတက်ဖွဲ့တွေစီရေးလေးကျင့်စဉ်မှာမှားယွင်းခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဝါနဲ့မိုင်းလာဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးတဲ့နောက်မှာအနီးကပ်ဆုံးရှိခဲ့တဲ့မဟာမိတ်တွေလည်းဖြစ်ပါတယ်။ဒီကနေ့နေကင်းပိုင်းမှာတော့ဝါတက်ဖွဲ့ရီဆုတ်ခွာရေးနဲ့ပတ်သက်ပြီးမိုင်းလာမျိုးမှာဝါမိုင်းလာနဲ့အစိုးရတက်မတော်ကိုစလရီဆွေးနွေးနေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရခဲ့ပါဘူး။